အမေရိကန်နိုင်ငံဟာရုပ်ရော့ချဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တဲ့၃နှစ်အတွင်းတောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်လန်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမှေးမိန်ပေးတင်စီတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်းတွင်၃ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်တင်ညဘက်ကကိုကန်လူတော်မှာပြောတဲ့နိုင်ငံတော်ရှေ့ကျနေကုန်းထဲမှာသမ္မတထရမ့်ကအဲလိုပြောသွားတာပါ။သမ္မတဖို့တရားဆွဆူထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ရဲ့မတိုင်ခင်တရက်မှာပဲအထက်အောက်လွှတ်တော်ညက်ပေါင်းကွန်ဂရက်လွှတ်တော်မှာသမ္မတနိုင်ငံတော်အခြေကျနေကိုပြောတာပါ။ဒါ့အပြင်2020ပြည်သမ္မတလူကောက်ပွဲအတွက်မဲဆွဲစည်းရုံးမှုတွေအပြိုင်အဆိုင်လုပ်နေကြတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။တနာယူခွဲနှီးပါကြတဲ့နေကုန်းထဲမှာအများအပြည့်ပြောသွားတာကတော့သူ့သမ္မတတက်တန်းတွင် American စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲ။ကိုယ်တိုင်အငြင်းပေါ်မှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်တပ်အင်အားကိုပြန်ပြီးတိုးချက်တည်ဆောက်တာအာဖရိကန်တွေဘောအမေရိကန်နိုင်ငံသားတွေနဲ့တခြားလူမျိုးစုတွေကြားမှာအလုပ်လက်မဲ့နှုံရော့သွားတာစတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါတယ်။ကျွန်တော်တို့ဟာတိတ်မကြခင်ကာလတုန်းကတွေးကြည့်လို့မရတဲ့နှုံနဲ့စစ်ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့လည်းသမ္မတထံကပြောပါတယ်။